မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်စစ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်စန့်ကျင်တိုက်ခိုက်မှုတွေအရှိန်မြင့်လာနေပြီးတော့စစ်တပ်ဖက်ကလည်းအင်အားသုံးဖြုတ်ခွင်းနေတာကြောင့်အရသာပြည်သူတွေအကြီးအကျယ်ထိခိုက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ကအစဉ်ခါစားထုတ်ပြန်သတိပေးထားပါတယ်စစ်တပ်ကိုစန့်ကျင်တဲ့လက်နက်ကင်လှုပ်ရှားမှုတွေဟာနေဆက်ကြေးရွာကနေမြို့ပြဆင်ခြေဖုံးအထိပြန့်လာပြီးတော့ပျောက်ကြားတိုက်ခိုက်မှုပုံစံပြောင်းလာတာကို ICG အဖွဲ့ရဲ့အစဉ်ခါစားမှာရေးထားပါတယ်စစ်တပ်ဖက်ကလည်းအရသာလက်နက်ကင်ဘသူဘွားမခွဲချဘဲနဲ့လေကြောင်းကနေထိုးစစ်အပဝင်ပြန်ပြီးတော့ချေမုန်းနေတာကြောင့်တိုင်းနာဒေသတွေကအရသာတွေအိုးအိမ်တွေကိုဆွတ်ပြီးတော့ဘေးလွတ်ရာထွက်ပြေးနေရပါတယ်။ဒီအရသာဒုက္ခတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရမှာလဲကန့်သက်သားတွေဖမ်းဆီးတာတွေအချောက်ပတ်တွေကိုဖမ်းဆီးသိမ်းပိုက်တာတွေကြောင့်အကြက်အတဲမျိုးစုံကြုံနေရတယ်လို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်နက်ကင်တော်လှန်တိုက်ခိုက်မှုတွေတိုးလာနေချိန်မှာမြန်မာစစ်တပ်ဖက်ကသူ့ဘက်မှာရှိတဲ့အင်အားကိုအပြည့်အဝတုံးပြီးတော့ချေမုန်းနေမယ်ဆိုရင်ဥပဒေမဲ့လောက်ရတွေနဲ့ကစင်ကလေးအခြေအနေတွေပိုဆိုးလာနိုင်တယ်လို့အစင်ခန်းစားကတတိပေးထားပါတယ်။လက်လုံတနတ်တွေနဲ့ဖြစ်တယ်လို့တကွဲတပြားပြန်ခုခံနေရတဲ့အရတားလက်နက်ကင်တွေရဲ့အာဏာသိမ်းမှုဆန့်ကျင်တဲ့တိုက်ပွဲတွေဟာလည်းတဖြည်းဖြည်းနဲ့ဖွဲ့စည်းမှုပိုးပြီးတော့စနစ်ကျလာမယ်။ရေရှည်အထောက်ပံ့တွေရလာခဲ့မယ်ဆိုရင်ဆယ်စုနှစ်နဲ့ချီကြာခဲ့တဲ့ပြည်တွင်းစစ်ရဲ့နောက်ထပ်ခြေလှမ်းတွေတစ်ခုအဖြစ်အသွင်ပြောင်းသွားနိုင်တယ်လို့အစင်ခန်းစားမှရေးထားပါတယ်။ဒီလက်နက်ကင်လှုပ်ရှားမှုတွေဟာအာဏာသိမ်းမှုကိုမကျေနပ်လို့ပြန်ပြီးတော့ဆန့်ကျင်တဲ့လှုပ်ရှားမှုကနေတိုင်းနာလူမျိုးစုတွေရဲ့ရပိုင်ခွင့်နဲ့နှစ်ပေါင်းများစွာခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးတောင်းဆိုတဲ့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်အချိန်တိုတိုအတွင်းမှာအဆုံးသတ်မဲ့ပုံမရှိဘူးလို့အရှင်ခါစားကဖော်ပြပါတယ်